Venezuela သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Nicolas Maduro အနိုင်ရတယ်ဆိုပြီးတော့ရွေးကောက်ပွဲအာဏာပိုင်တွေကကြေညာပြီးမဲ့လို့ American ပြည်သူ့နဲ့ Latin America တိုင်းပြည်တော်ပြည်များကတော့ရလတ်တရားဝင်မှုအပေါ်မှာမျိုးကုန်ထုတ်ကြပါတယ်။သမ္မတ Maduro ဟာ Major လက်58ရာခိုင်နှုန်းအတိုက်ခံသမ္မတအလောင်း Edmundo Gonzalez ကမဲ44ရာခိုင်နှုန်းရတယ်ဆိုပြီးတော့မေယုံနေပိတ်ပြီးနောက်6နိုင်ကြာမှာရွေးကောက်ပွဲအာဏာပိုင်တွေကကြေညာပါတယ်။မဲချုပ်တင်ခမန်းချက်တွေမှာတိုက်ခိုက်ကောင်းဆောင် Gonzalez ကအတော်လေးကိုအာနဲ့အနိုင်ရတယ်လို့ပြနေပြီးမဲ့သမရမာဒူရူအနိုင်ရတယ်ဆိုပြီးတော့ရွေးကောက်ပွဲအာဏာပိုင်တို့ကကြီးညာတာပါရလက်ကြီးညာပြီးတဲ့နောက်မြို့တော် Caracas တဝမ်းဒေသခံတွေကတော့မနေ့လင်းအားကြီးမှာတံမုံတွေထုတီးပြီးတော့ဆန္ဒပြကြပါတယ်ရွေးကောက်ပွဲအာဏာပိုင်တွေကြီးညာတဲ့ရလက်ဟာ Venezuela ပြည်သူတွေရဲ့မဲနဲ့ဆန္ဒသဘောထားကိုထိအမှုမရှိတဲ့ပုံမှာအတော်လေးစိုးရိမ်မိတယ်လို့ American နိုင်ငံရေးဝန်ကြီး Anthony Blinken ကပြောပါတယ်လက်တီအမေရိကတိုက်နိုင်ငံ၉နိုင်ငံကတော့မင်းအောင်ချက်လက်တွေကိုပြန်စစ်ဆေးဖို့တောင်းဆိုထားကြပါတယ်